နိုင်ငံတော်အကြီးအကဲပြည့်စုံမှုနဲ့စစ်တပ်ဘက်ကပြန်ပြီးတော့တရားစွဲပြီးတရားရုံးကနေအမြင့်ဆုံးထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်ရှုံချကြောင်းကလင်းစစ်သားကိုအောင်ကိုထွေးကိုအမြင့်ဆုံးပြန်လှုပ်ပေးဖို့အရက်ဘက်လူအဖွဲ့အစည်း150ကျော်ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါဟာကလင်းစစ်သားအဖြစ်အဓမ္မစုဆောင်းခံရသူနိုင်ငံသားတယောက်ရဲ့မိမိနှင်နာမှုအပေါ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးနှိမ်ရာရောက်သလိုမြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာကလေးသူငယ်အခွင့်အရေးစာချုပ်ကိုချိုးဖောက်ရာကြတယ်လို့လဲအရက်ဖက်လူအဖွဲ့အစည်းတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြမှာပ
ါဟုတ်ပါတယ်ကလေးစစ်သားဖြစ်တဲ့အတင်းအဓမ္မစူဆောင်းခံခဲ့ရတဲ့အကြောင်းသတင်းမီဒီယာကိုထုတ်ဖော်ပြောကြားခဲ့တဲ့ကလေးစစ်သားဖြစ်ခဲ့ဘူးသူကိုအောင်ကိုထွေးကိုစစ်တပ်ကနေပြီးတော့နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ခါခွေနဲ့တရားစွဲဆိုလိုက်ပြီးတကုံစိတ်ကန်းတရားရုံးကနေဖေဖော်ဝါရီလ28ရက်နေ့ကအမြင့်ဆုံးထောင်ဒဏ်2နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ဒါအပြင်ကိုအောင်ကိုထွေးတရားရင်ဆိုင်နေရချိန်မှာလည်းတရားရုံးပေါ်မှာမထီမဲ့မြင်ပြုမှုနဲ့ထောင်ဒဏ်6လချမှတ်ခဲ့တယ်လို့နိုင်ငံတော်အထိမ်းအမှတ်တစိပ်ပုံမှန်9နဲ့လည်းထပ်တိုးတရားစွဲဆိုထားပါသေးတယ်။ကလေးငယ်ဘဝကအချိုးဖောက်ခံရတဲ့ကလေးအခွင့်အရေးချိုးဖောက်ခံရမှုတော့ကလေးစစ်သားအဖြစ်စုဆောင်းခံရတဲ့နေနာမှုတွေကိုထုတ်ဖော်ပြောဆိုခဲ့သူကိုနေနာမှုကိုဖန်တီးပြုလုပ်သူဘက်ကပဲပြန်ပြီးတရားစွဲပြီးတော့တရားရုံးကနေအမြင့်ဆုံးထောင်ဒဏ်အပြစ်ပေးခဲ့တာကအထူးသဖြင့်ကတော့အခြေခံလူခွေတရားဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ကိုချိုးဖောက်ရာကျတယ်လို့မြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာကလေးငယ်အခွင့်အရေးစာချုပ်ကိုချိုးဖောက်ရာကျတဲ့အတွက်အရက်ဖက်အဖွဲ့အစည်းတွေဘက်ကဆန့်ကျင်ကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ရဲ့အမှုဆောင်ဒါရိုက်တာကိုဆောင်ခါကအခုလိုပြောပါတယ
်အတက်မပြည့်ခင်ကလည်းတက်မလို့မှာတက်မပြည့်ပဲနဲ့ရှင်းမှုချမ်းကျေးရတယ်ပေါ့နော်အဲ့ဒီဟာလည်းတက်ကကျူးလွန်နေပြည့်မှုတစ်ခုပဲအဲ့ဒီပြည့်မှုကျူးလွန်နေအပြင်ဟိုဒီတူတုံရရနဲ့ပတ်သက်ပြီးတော့ဒီမီဒီယာတွေပေါ်မှာပြန်ပြောတာတွေအတူအပြည့်တုံရှင်းပြတာတွေလုပ်တဲ့ဟာကိုလည်းဒါငါအခါဝင်နေတရားစဲတယ်ဆိုတော့ပြည့်မှုကျူးလွန်နေဒီတရားစဲတည်းလို့ဖြစ်သွားတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကျွန်တော်ဒီပေါ်မှာကြက်ဒီမာရမယ်ဆိုတော့ကျွန်တော်တို့စဉ်းစားတယ်နောက်တစ်ခါကျတော့အဲ့လိုတင်မဟုတ်ဘဲနဲ့ဒီတရားကြီးရလည်းဒီဟာမှာညနာရဲ့ဒီဘက်ကအကောက်ကမပြီးဘဲနဲ့တရားလူကတက်မလို့ဖြစ်တာရဲ့အဲ့ပုံမှာလည်းပါကောင်းပါလိမ့်မယ်ဒီကြတော့ဒီတရားဆွဲတဲ့ပုံမှာငါခါဝေးရဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့နှစ်နှစ်ကြီးကိုချလိုက်တာတော့တော်တော်ကြီးကိုရုပ်ပြရှင်းပြနိုင်ရုံနဲ့
တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားစီးတင်းမာမှုတွေဖြစ်ပွားနေစေမြန်မာနိုင်ငံလိုနေရာမျိုးမှာကိုအောင်ကိုထွေးလိုကလေးစစ်သားမျိုးများစွာရှိနေနိုင်သေးပြီးမတရားမှုတွေနဲ့ကြုံနေရတဲ့ကလေးစစ်သားတွေအနေနဲ့ဒီလိုအဖြစ်မျိုးတွေအပေါ်သတင်းမီဒီယာတွေနဲ့ပြည်သူကိုထုတ်ဖော်မပြောဆိုရဲအောင်လှုံ့ဆော်မှုဖြစ်လေဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုံ့ဆော်ဆောင်ရွက်မှုကော်မတီ ACDD ကမတင်စာရှင်းလင်းရေးကလည်းအခုလိုရှုမြင်ပါတယ်
ပေါ်တရားလို့ဒါမျိုးကိုကျွန်တော်ပြောနိုင်တာမသိလိုက်ရတဲ့အဲ့လိုကလေးစစ်သားအနိုင်စစ်ခံရတဲ့ကလေးစစ်သားတွေဆက်ပြီးအနိုင်စစ်မှာသူတို့မပြောရင်းတဲ့ကလေးစစ်သားတွေညောင်းများစွာရှိတယ်။အောက်ကိုထွေးပြီးသူ့ရဲ့ခံစားချက်ကိုသူ့ရဲ့သူတုံ့ပြန်ရအောင်ပြောရင်းတဲ့တက်သည့်ရှိနေ။အဲ့လိုပြောရင်းတက်သည့်ရှိတဲ့ခံစားရတဲ့လူတွေဘယ်တော့မှများနိုင်မလဲဆိုတော့ကျွန်တော်တက်အောင်ဖြစ်ရတယ်ပေါ့နော်။တရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စရဲ့ကြီးကိုအမှုတွေလုပ်ပါမယ်ဆိုပြီးတော့သမဏတက်လက်ခံမှာပေါ့နော်။သမဏတက်အနေနဲ့လည်းဒါကိုအရေးတယူကြည့်ပြီးတော့သူ့ရဲ့တရားပြစ်မှုတွေကိုဒါခံပြီးတော့စဉ်းစားတော့တရားနဲ့စဉ်းစားပြီးတော့ဒီလူငယ်လေးပေါ်မှာနောက်ဆက်ဘဝတန်းနေအတွက်ကိုအကောင်းဆုံးကိုရောက်အောင်ပေါ့နော်ခွင့်ရပေးတယ်လို့မြင်ပါတယ်ဟုတ
်နေနာခဲ့ရသူကလေးစစ်သားအပေါ်ချိုးဖောက်ခဲ့တဲ့အမှုတွေကိုမဖြေရှင်းပေးဘဲနဲ့ကျူးလွန်ခဲ့သူတွေဘက်ကပဲပြန်ပြီးတရားစွဲဆိုအပြစ်ပေးခဲ့တဲ့အပေါ်တက်ဆိုင်တဲ့အစိုးရစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကဒီကိစ္စပေါ်စနစ်တကျစုံစမ်းမှုတွေနဲ့စုံစမ်းစစ်ဆေးအရေးယူတဲ့ကလေးစစ်သားဖြစ်ခဲ့သူကိုအောင်ကိုထွေးကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့သူ့ကိုထပ်မံတရားစွဲဆိုထားတဲ့အမှုတွေကိုချွင်းချက်မရှိပြန်ရုပ်သိမ်းပယ်ဖျက်ပေးဖို့ကိုလည်းအရက်ဖက်အဖွဲ့အစည်း150ကတောင်းဆိုလိုက်တာဖြစ်ပါတယ်ရှင်